မြန်မာနိုင်ငံဆိုင်ရာလူခွေကုလအထူးကိုယ်စားလှယ်အနေနဲ့မြန်မာပြည်သူပြည်သားတွေနဲ့တသားတည်းရပ်တည်ပြီးတော့မြန်မာနိုင်ငံမှာဆက်အနာရှင်စနစ်အပြီးတိုင်ခြုံငိမ့်နိုင်ရေးသူအစွမ်းရှိသလောက်စ조사ဆောင်ရွက်သွားမယ်အကြောင်းကတိပြုပြောဆိုပါရယ်ကုလအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်ရုံးမှာတောင်ကိုရီးယားရောက်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံတဲ့အချိန်မှာအခုလိုပြောဆိုခဲ့တာဖြစ်ပါရယ်ကိုယ်တိုင်တွေ့ဆုံခဲ့တဲ့အခြေအနေကိုတော့တောင်ကိုရီးယားနိုင်ငံဆိုင်ရာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်ကိုရနိုင်ထွန်းကိုကျွန်မဆက်သွယ်မေးမြန်းကြည့်တော့သူကဖြေပါတယ်ခုလိုမျို
းအဓိကကသူကကိုရီးယားနိုင်ငံမှာကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကိုကိုရီးယားဆိုရနေဘယ်လိုပမိုးကူညီမှုရှိတယ်လဲဘယ်လိုအပင်းမှုရှိတယ်လဲပြီးတော့ကိုရီးယားနိုင်ငံမှာရှိနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုကိုရီးယားဆိုရနေဘယ်လိုထောက်ပံ့ကူညီမှုတွေကာကွယ်စောင့်ရှောက်မှုတွေရှိတယ်လဲဆိုတဲ့အကြောင်းတွေကိုမေးပါတယ်ဒီကကိုရီးယားနိုင်ငံမှာရရှိနေတဲ့ကြတဲ့ဒီတရားဝင်ကြီးဖြစ်စီတရားမဝင်ကြီးဖြစ်စီဒါဒီမြန်မာနိုင်ငံသားတွေကိုကိုရီးယားအစိုးရအနေနဲ့ကဒီစာတမ်းကုန်တဲ့အခါမှာတရားမမဝင်နေထိုင်တဲ့ဆိုပြီးတော့အတရားဓမ္မပြန်ပို့တာတွေကိုမပြုလုပ်ဖို့ပဲအဲ့ဒါတွေကိုသူအနေနဲ့ကာကွယ်ပေးမယ်ဆောက်ရှောက်ပေးမယ်အစိုးရကိုလည်းတင်ပြပေးမယ်ဆိုတဲ့အကြောင်းတွေကိုပြောပါတယ်အခုလိုအနေနဲ့ကတော့ဒီကိုရီးယားနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးရတက်ကြွလှုပ်ရှားသူတွေကိုကိုရီးယားနိုင်ငံမှာရှိတဲ့ရှိမြန်မာတန်ရောပတ်စပို့တက်တဲ့နေကိုမတိုးပြီးတော့ဘောလေအဲ့တော့ကိုရီးယားတော့ဘာကအနေနဲ့ရလေဗီဇာကိုပြန်ပြီးတော့ဒီထိုင်ခွင့်တက်တန်တိုးပြီးတဲ့အခါမှာပတ်စပို့တက်တန်ရှိတော့ပဲတိုးပြီးတော့တချို့ကပတ်စပို့တက်တန်မရှိတော့တဲ့အခါကျတော့သူတို့အနေနဲ့ကဗီဇာတက်တန်တိုးဖို့တော့အရောက်ခက်ခဲနေပါတယ်အဲ့လိုအခြေအနေမျိုးရှိတဲ့အခါကျရင်ကိုရီးယားဆိုတာအနေနဲ့ဒီလိုမျိုးတရှိစစ်အုပ်စုရဲ့တရင်ဝင်နေပြီးတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဆိုပြီးတော့ပတ်စပို့တက်တန်မတိုးပြီးတဲ့အတွက်ကြောင့်မလို့သူတို့နေထိုင်ခွင့်ဗီဇာတက်တန်တွေတိုးပြီးဖို့ကိုကိုယ်ကမတည့်ခံရပါလေအဲ့ဒါကိုမစ္စတာတော်ကနေပြီးတော့သူဆိုရဟုသူပြင်ပြပေးမယ်အကြီးစားတွေလည်းသူရရှိအောင်တောင်းဆိုမှုလို့ပြောပါတယ
်ဟုတ်ကဲ့ရှင်နောက်တစ်ခုကဒါကတော့ဒီတောင်ကိုရီးယားမှာရောက်နေတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေအတွက်လိုအပ်တဲ့ဒီစောင့်ရှောက်မှုပေါ့နော်ဒီကိုရီးယားအစိုးရရဲ့လက်ရှိမြန်မာနိုင်ငံထဲမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေနောက်ပြီးတော့တောင်ကိုရီးယားမှာရှိနေတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကမြန်မာအရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ခုလက်ရှိဖြစ်နေတဲ့အနေအထားတွေပေါ်မှာရောဘယ်လိုသုံးသပ်ဆွေးနွေးတာတွေရှိပါလဲရှင
်အဲမစ္စတာတိုအနေနဲ့ကတော့သူကဒီကိုရီးယားရုံးမှာတနားရီလောက်စကားပြောတယ်ပြီးတော့ကိုရီးယားမှာရှိတဲ့ဒီမြန်မာနိုင်ငံသားတိုင်းရင်းသားညီကိုမောင်နှမတွေနိုင်ငံလှုပ်ရှားသူဖွဲ့စည်းနေတဲ့လေးနိုင်တော့ကြာသူတွေ့ပါတယ်တွေ့ပြီးတော့သူ့အနေနဲ့ကပါဆိုတဲ့စီလက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေရက်ကိုသူ့အနေနဲ့နားလေတယ်အစအစဆုံးအခြေအနေရက်ကိုသူသိရှိပါတယ်အဲ့တော့ကြောင့်မလို့ကိုရီးယားနိုင်ငံမှာရရှိနေတဲ့မြန်မာနိုင်ငံသားတွေကိုခါလာကိုရီးယားဆိုအနေနဲ့ကာကွယ်မှုရအောင်ဆော့ရှော့မှုတွေရအောင်တက်နေသူသူစူးစမ်းပြီးဆော်ရွက်ပေးသွားမယ်လက်ရှိမြန်မာနိုင်ငံတွေမှာဖြစ်ပျက်နေတဲ့စစ်အာဏာရှင်တွေရဲ့မတရားဖိနှိပ်ချုပ်ချယ်မှုတွေကိုနားလေစာနာထောက်ထားသောအဖြစ်ဒီကိုရီးယားနိုင်ငံကမှာရှိပြောင်းလာတဲ့ခုံလုံးလာတဲ့သူတွေကိုကာကွယ်စောင့်ရှောက်တဲ့နိုင်ငံတစ်ခုအနေနဲ့ပြပြီးရအောင်သူစူးစမ်းသွားမယ်ဆိုတဲ့အကြောင်းသူပြောပါတယ်သူတိုက်လက်တိုက်သွင်းပြောပါတယ
်တော်အမ်ဒရူးအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွေချိုးဖောက်မှုတွေဒီအရာတွေနဲ့ပတ်သက်ပြီးသူ့အနေနဲ့ရှေ့ဆက်ပြီးတော့ဘာတွေဆောင်ရွက်သွားဖို့ရှိတယ်ဆိုတဲ့ဟာကိုရောဒီဒီမိုကရေစီလှုပ်ရှားတဲ့သူတွေကိုပြောပြသွားတာမျိုးတွေရှိပါလဲရှင
်သူ့အနေနဲ့ကတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရရှိသွားတဲ့အချိန်ထိအတက်နိုင်ဆုံးသူတောင်းဝင်ယူရတဲ့အခြေအတွင်းမှာအကောင်းဆုံးဖြစ်အောင်သူဆောင်ရွက်သွားမယ်မြန်မာပြည်သူပြည်သားတွေနဲ့အဲ့ဒါတတူရဲတသားတွေရက်တည်ပြီးတော့မြန်မာနိုင်ငံမှာစတန်ဒတ်ကြီးစနစ်အထွေမဲ့ချက်သုံးသွားတဲ့ပြောင်းအောင်သူ့အနေနဲ့တက်နေတဲ့ဘက်ကဆောင်ရွက်သွားပြီဆိုပြီးတော့သူပြောပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့သူ့ရဲ့အခုတောင်ကိုရီးယားကိုလာခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးအားရကျေနပ်မှုရှိလားဒီနေ့ဆိုနောက်ဆုံးပေါ့နော်သူပြန်တော့မယ်ဆိုတော့သူ့ခီးစဉ်နဲ့ပတ်သက်ပြီးတော့အကိုတို့ဘယ်လောက်ထိမျှော်လင့်ထားပါလဲတောင်ကိုရီးယားဆိုရဘက်ကရောဒီလက်ရှိမြန်မာအရေးနဲ့ပတ်သက်ပြီးဒီခီးစဉ်ကနေပြီးတော့ပေါ့နော်တက်ရောက်မှုတွေရှိမယ်လို့မျှော်လင့်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အားရကျေနပ်မှုအဖြစ်ရှိပါတယ်ဘာလို့လဲဆိုတော့စိတ်ရောလူရောပေါ့လေနှိမ့်ညွတ်ပြီးတော့ကိုကိုရီးယားနိုင်ငံမှာဆိုလို့ရှိရင်လည်းကိုရီးယားနိုင်ငံရဲ့ဒီမိုကရေစီပြောင်းရွှေ့ဖြစ်တဲ့ Gwangju ဆိုတဲ့ဒေသကိုသွားတယ်မြန်မာဒီမိုကရေစီရွေးချယ်ကိုတက်ကြွစားနဲ့အားပေးထောက်ခံနေတဲ့မျိုးတမျိုးဖြစ်တယ်ပေါ့လေအဲ့ဒါကြောင့်အဲ့ဒီမျိုးတွေသွားတယ်သွားပြီးမြန်မာဒီမိုကရေစီရွေးချယ်ကိုဆက်လက်ပြီးအားပေးဖို့ထောက်ပံ့ဖို့ကူညီပေးဖို့တိုက်တွန်းခဲ့တယ်ကိုရီးယားနိုင်ငံမှာရှိတဲ့အစိုးရမဟုတ်တော့ဒီ NGO ဖွဲ့စည်းတွေနဲ့လည်းသူတွေ့တယ်ပြီးတော့အစိုးရဖွဲ့စည်းအသီးသီးနဲ့လည်းသူတွေ့တယ်ပြီးတော့မြန်မာနိုင်ငံသားတွေနဲ့လည်းတွေ့တယ်တိုင်းရင်းသားညီကိုမြန်မာတွေနဲ့တွေ့တယ်တူကြီးတယောက်ချင်းစီကိုသူအသေးစိတ်လေးမြန်းနဲ့အသေးစိတ်သူကဒီလေ့လာတဲ့စုံစမ်းနေပေါ့လေဘယ်လိုပြောမလဲအပေါ်ရန်ရှက်ပြီးသူလှုပ်သွားတာမဟုတ်ဘူးအသေးစိတ်လေးမြန်းလို့လုပ်ရတာတော့ကြောက်မလို့ကျွန်တော်အနေနဲ့အားရကျေနပ်မှုရှိပါတယ်အဲသူအနေနဲ့အကောင်းဆုံးမြန်မာနိုင်ငံအတွက်ကိုအဒီမူစီရေးတော့ဆောင်းသွားနိုင်တဲ့ပုံကိုသူဖြစ်လိမ့်မယ်ဆိုတာကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကိုရနိုင်ထွန်းရဲ့ကျေးဇူးအများကြီးတင်ပါတယ်ဖြည့်ပေးတာဟုတ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့
ကိုရနိုင်ထွန်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်